MCA ပြည့်ရစာချုပ်ဟာလက်ရှိကျန်းဖက်ပဋိပက္ခကိုရက်စဲပြီးငြိမ်းချမ်းပြန်စဖို့လမ်းစာပါလို့လက်မှတ်ထိုးထားတဲ့တပ်ပေါင်းစုကပြောလိုက်ပါတယ်။ NCA တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ဟာမြန်မာနိုင်ငံမှာပြည်တွင်းစစ်ကိုဦးတည်နေတဲ့အခုပဋိပက္ခတွေကိုရက်ပစ်ပြီးငြိမ်းချမ်းပြန်စဖို့တိစောက်ဖို့လမ်းစာလို့ယုံကြည်ကြောင်းလက်မှတ်ထိုးထားတဲ့အဖွဲ့ပေါင်းစု PPSD ကဒီနေ့ထုတ်ပြန်လိုက်တာပါ။PPSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကပင်လုံစာချုပ်ပြီးဒုတိယအရေးပါဆုံးဖြစ်တဲ့ NCA စာချုပ်ဖြစ်ရေးစခဲ့တဲ့2021ခုနှစ်ကနေ2021အထိ10နှစ်တာတည်ငြိမ်အေးချမ်းခဲ့ပေမဲ့အခုအာဏာသိမ်းပြီးမှတော့မတည်ငြိမ်မှုနဲ့လက်နက်ကင်ပဋိပက္ခတွေတစ်နေ့ထက်တစ်နေ့ပိုကြီးထွားလာနေတယ်လို့ထောက်ပြထားပါတယ်။ဒီချက်တဲကို NCA အခြေခံမူတွေဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့ဖြေရှင်းရေးသက်ဆိုင်သူအားလုံးပါတဲ့အဓိပ္ပာယ်ပြည့်တဲ့ဆွေးနွေးပွဲဖြစ်ရင်းနဲ့အယက်သားအကာအကွယ်ပေးရမှုတွေကိုဆွဲကင်ကြိုးပမ်းနေပါတယ်လို့လည်း PPSD ကထုတ်ပြန်ချက်မှာရှင်းပြထားပါတယ်။မနေ့ပြန်အောက်တိုဘာ15ရက်မှာကြာရောက်တော့မဲ့ DNC အပြည့်စာချုပ်နှစ်ပတ်လည်ခန္ဓာကျင်းပတာပေါ့ PPSD ကထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာပဲလိုအပ်ရင်ခန္ဓာတက်မယ်လို့လည်းဖော်ပြထားပါတယ်။DNC နှစ်ပတ်လည်ပွဲကိုနေပြည်တော်မှာလှုပ်ဖို့ပြင်နေတဲ့မြန်မာစစ်ကောင်စီကတော့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဗီဒီယိုကတဆင့်ပြောမဲ့အခမ်းအနားမေကွန်းကိုမနေ့9ရက်မှာ TV ကလည်းတပြိုင်တည်းလွှင့်သွားမယ်လို့ကြေညာထားပါတယ်ခင်ဗျ။